တိုင်းသားပြည်သူအလုံးတန်းတူညီမျှအခွင့်အရေးရရှိပြီးကိုယ့်ကျမကိုယ်ဖန်တီးနိုင်ခွင့်ရှိတဲ့ Federal ပြည်ထောင်စုတည်ဆောက်နိုင်ဖို့1948ခုနှစ်ပင်လုံစာချုပ်ပါကတိကဝတ်တွေအတိုင်းအပြောမဟုတ်ပဲလက်တွေ့ကျကျအကောင့်ထဲပေါ်ဖို့လိုတယ်လို့တိုင်းရင်းသားခေါင်းဆောင်တွေကပြောဆိုလိုက်ပါတယ်အစိုးရနဲ့တပ်မတော်ဘက်ကတိုင်းရင်းသားတွေနဲ့အမျိုးသားရင်ကြားစေဖို့ဆောင်ရွက်နိုင်ရေးခိုင်မာတဲ့ယုံကြည်မှုတည်ဆောက်မှသာ Federal ပြည်ထောင်စုကြီးတည်ဆောက်နိုင်မှာဖြစ်တယ်လို့ထောက်ပြကြပါတယ်မတ်ဆုမွန်ကစူးစီးတင်ပြထားတာပါ
ဟုတ်ပါတယ်ဒီကနေ့2018ခုနှစ်ဖေဖော်ဝါရီလ12ရက်နေ့မှာကြာရတဲ့82ကြိမ်မြောက်ပြည်ထောင်စုနေအခမ်းအနားတွေကိုတော့မြန်မာနိုင်ငံတဝန်းပြည်နယ်နဲ့တိုင်းဒေသကြီးမှာကျင်းပပြီးနိုင်ငံတော်သမ္မတဦးထင်ကျော်ကပြည်ထောင်စုနေတဝန်းလာပေးပို့ပြီးတော့ပြည်သူအများလူလားတောင်းတတဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးတိုင်းရင်းသားတွေကအားလုံးဝိုင်းဝန်းပူးပေါင်းဆောင်ရွက်ပေးဖို့သမ္မတရဲ့ပြည်ထောင်စုနေဦးတည်ချက်၄ရက်ပါမေခွန်းမှာတိုက်တွန်းနှိုးဆော်ထားပါတယ်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးအခြေခံအုတ်မြစ်ချနိုင်မှုအတွက်ရှမ်းပြည်နယ်ပင်လုံမြို့မှာ1948ခုနှစ်ဘူဂျောဆန်ကိုတိုင်ဦးဆောင်ပြီးတိုင်းရင်းသားကောင်းဆောင်တွေလက်မှတ်ရေးထိုးခဲ့ကြတဲ့ပင်လုံစာချုပ်ပါဂရိကဝတ်တွေနဲ့အညီတိုင်းရင်းသားတွေအားလုံးတန်းတူညီမျှစွာနဲ့ကိုယ့်ကျမကိုယ်လွတ်လပ်စွာဖန်တီးနိုင်ခွင့်ကိုပေါ်ဆောင်ပေးဖို့အရေးကြီးပါတယ်လို့ကချင်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးကြာကပြည်ထောင်စုနေမှာတိုက်တွန်းလိုက်ပါတယ
်ပြည်ထောင်စုနဲ့ဖြစ်ဖြစ်ဖြစ်နေကြပါဘာနာအဲ့ဒီအစ်စ်တာကပြောတဲ့ပြည်ထောင်စုနဲ့ဖြစ်ဖြစ်ဖြစ်ပါလေလက်ရှိခုနှစ်ခုနှစ်ကဘူဂျောဆန်ဂရိကဝတ်ပြည့်ခဲ့တဲ့အတိုင်းဒီအားလုံးပူးပေါင်းနေထိုင်နိုင်တဲ့ဒီသတ်တူညီမျှမှုခွဲခြားသမုတ်မရှိတော့ကိုကြပါကိုဖန်တီးကိုရှိတယ်ကိုပဲပြသားဖို့ကိုပဲအချို့ရရှိတယ်ဟိုဖက်ဒရယ်ပြည်ထောင်စုပုံစံနဲ့ဖွဲ့စည်းတဲ့ပြည်ထောင်စုမျိုးဖြစ်နေချင်တာပေါ့ပြည်ထောင်စုနဲ့လည်းပြည်မှာပြုတ်ပါတယ်အဲကျူးဆိုပါတယ်ပြည်မှာပြုတ်တန်ဖိုးထားပါတယ်ဒါမဲ့ပြည်ဝတဲ့အစ်စ်တာကပြည်စုနဲ့ပြည်ထောင်စုနဲ့ဖြစ်နေချင်တာပေါ့ဗျာဟုတ်ကဲ့
ရှမ်းပြည်နယ်ဆိုရနယ်မြို့သားဒီမိုကရေစီဖွဲ့ချုပ်တို့ကဥဆောင်ပြီးတော့ကျင်းပတယ်ဒီကနေ့ရှမ်းပြည်နယ်ပင်လုံမြို့ကပြည်ထောင်စုနေအခမ်းအနားကိုကိုယ်တိုင်သွားတက်ရောက်ခဲ့တဲ့ရန်ကုန်တိုင်းဗဟိုလူငယ်လုပ်ငန်းအဖွဲ့ကော်မတီဝင်မအီရွှေစင်ညွန့်ကပင်လုံစိတ်တက်နဲ့အညီစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ဆောင်နိုင်ရေးနိုင်ငံရေးအင်အားစုတွေနဲ့အတူတိုင်းရင်းသားတွေဝိုင်းဝန်းကောင်းထဲပေါ်ဆောင်ရွက်ဖို့အရေးကြီးတယ်လို့ပြောဆိုပါရတယ်
။ဒီလိုကမဟုတ်တိုင်းပြည်ရဲ့အင်တာအရေးကြီးတဲ့ဟိုအခန်းကဏ္ဍတကယ်ကိုတိုင်းပြည်ရဲ့တိုင်းသားအလုံးအောင်မြင်မှာမခွဲခြားဘဲနဲ့လွတ်လပ်ယူကြအောင်ဒီအောင်ဆက်ဦးဆောင်တိုင်းသားကောင်းဆောင်တွေခွဲခြားတဲ့ဒီပြည်လုံးရဲ့အထိတ်မှကြီးရောဒါကတော့မဒီပွဲကိုတည်ရတဲ့ဓမ္မပို့ပြီးတော့ခိုင်မာတဲ့တန်တိုက်တန်ကြီးချဖြစ်တယ်။အဲ့ဒါပါနေဆိုအမားတို့ပြည်ထောင်စုကြီးကိုခိုင်ခိုင်မာမာဒီချက်ဖြစ်အောင်စူးစမ်းပြီးတော့တောင်တန်းပြည်မှာမခွဲခြားဘဲနဲ့တိုင်းသားအလုံးဂန်းသူကြီးရဲ့ခွင့်ရေးတွေရရှိဖို့မတို့ကိုယ်တိုင်လည်းစူးစမ်းဆောင်ရွက်ဆောင်ရွက်ဖို့ပို့ပြီးတော့အားမန်နေဖြစ်တယ်။ဟိုမတို့ကိုယ်တိုင်ပါဝင်ဆင်ရွက်ရမယ်လို့မတို့မပြောလင်းနေဘူးနော်။ဒါတော့မတို့ပို့ချုပ်ကိုယ်တိုင်ဥပဒေတိုင်းသားကောင်းဆောင်တွေအများစုကနိုင်ငံကိုနိုင်ငံရဲ့စီးလုံးကြီးတွေအဲကျေဦးငင်းကြီးတွေခံမှာပို့တဲ့စူးစမ်းခဲ့တဲ့အဖေမှန်နေတာဒီမှာကိုယ်တိုင်ရောက်အမတော့အင်မတန်ကြိုရှင်ပြီးတော့ဝန်တာဖြစ်ဖြစ်ပါလိမ့်မယ
်နိုင်ငံတော်ကြီးတိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ဦးဆောင်ပြီးဒီမိုကရေစီပြည်ထောင်စုထူထောင်ရေးပြည်တွင်းငြိမ်းချမ်းရေးပေါ်ဆောင်နေချိန်မှာနိုင်ငံရေးတွေ့ဆုံဆွေးနွေးမှုတွေမှာအလုံးပါဝင်ရေးနဲ့တိုင်းရင်းသားတွေကြားယုံကြည်မှုတည်ဆောက်နိုင်ရေးအရေးကြီးဆုံးဖြစ်တယ်ဆိုတာကိုလည်းကရင်ပြည်သူပါတီရဲ့အထွေထွေအတွင်းရေးမှူးဦးစောစေဝါကလည်းပြည်ထောင်စုနဲ့သတင်းစကားပါပါတယ
်ဒီမှာဆိုငြိမ်းချမ်းရေးပြီးရပြီးတော့နိုင်ငံတော်ကြီးဖွင့်ပြီးတိုးတက်ပါစေလို့ကျွန်တော်ဆန္ဒပြုပါတယ်အဖေမဆုံးနိုင်ငံတော်အတွက်ပေါ့နော်နိုင်ငံတော်အနေထားကတော့ဟိုငွေမျိုးနဲ့မဲ့ပြဿနာအမျိုးမျိုးပြည်ချုပ်တွေ့နေရတဲ့ကာလမှာအတိုင်းပြည်သားတွေအားလုံးစီးလုံးညီညွတ်နဲ့ဆက်ရှိတိကျစွာနဲ့ဒီခေတ်ကတည်းကကြော်လာကြပြီးတော့ဉာဏ်တရားပြီးဖွင့်ပြီးတိုးတက်တဲ့နိုင်ငံတော်ကြီးရောက်ရှိတဲ့အထိအားလုံးဝဲဝီလုံကြဖို့တောင်းရှိတယ်လုံကြရမယ်အဲနော်ဆက်ရှိလက်ရှိနဲ့ဒီလူမျိုးရှိပေါ့ကွာနော်ဒီလူမျိုးရှိအခုပြောကြည့်တို့အောင်မြင်တော့အလုံးရှိရှိလက်ရှိနဲ့ဒီခံစည်းနဲ့တယောက်တယောက်နားလည်မှုအပြည့်အဝနဲ့နိုင်ငံကြီးသားကောင်းပြည်သားဆိုရတယ်ဒါတွေကြော်လောပြီးတော့တို့ဒီငင်းချမ်းတိုင်းပုံပြတွတ်တဲ့နိုင်ငံတော်ကြီးရရှိပါစေလို့ဆလာပြုပါတယ
်ပြည်ထောင်စုနေသမရမေခွန်းပါပြည်ထောင်စုငင်းချမ်းရဲ့ညီလာခံ27ရာစုပင်လုံမသည်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ဆောင်နိုင်ရေးဆိုတဲ့တိုက်တွန်းချက်အပေါ်မှာတော့ဒေါက်တာတူးကြာကအမျိုးသားရင်ကြားစီရေးအတွက်ခိုင်မာတဲ့ယုံကြည်မှုတည်ဆောက်နိုင်မှုကအရေးကြီးဆုံးဖြစ်တယ်လို့ဆိုပါတယ်
ဒါမှမဟုတ်ဒီကျက်ပြည်ထောင်စုနေမိဆိုတော့ကောင်းပါလေဒါဆိုလက်တွေ့အကောင့်တွေပေါ်နိုင်မှုအရေးကြီးပါအဲလက်တွေ့ကိုတည်ပေါ်နိုင်မှုဆိုလို့ရှိရင်တော့အနိုင်တော်တင်ပြခံအမျိုးသားအမျိုးသားပြောနေတဲ့အမျိုးသားရင်ကြားစီရေးအဲဒီကအများပြည်ဆောင်နိုင်ဖို့လိုအပ်တာပေါ့အဲအမျိုးသားရင်ကြားစီရေးမှာဒီတိုင်းသားဒီနေရောတပ်လို့နေရောပေါ့အမျိုးသားရင်ကြားစီရေး
ဒီဆော့ဘရမအားလုံးသိကျိုးဘောတူနဲ့ဒီနိုင်ရဲ့ပြဿနာကိုနိုင်ရဲ့ဘွယ်ဝဲမှာဆိုင်ဝင်ဖြေရှင်းတဲ့နိနာကိုကျွန်တော်အားလုံးကြည့်တုံးနိုင်ဖို့တန်းတူအပ်တယ်။မစစ်စစ်ရစုပင်လုံးလမ်းကြောင်းဟာဒါအင်တာနန်ကနဲ့လမ်းကြောင်းဖြစ်တယ်။ဒီကနေ့ကြားရတဲ့86နှစ်မြောက်ပြည်အောင်စုနေအခမ်းအနားကိုတော့နေပြည်တော်ပါဝင်နိုင်ငံတော်ဝန်မှာပြည်နယ်အစိုးရတွေကဦးစီးပြီးလွှတ်တော်တာဝန်